ဒီကနေ့အထည်ကိုကချင်ပြည်နယ်တနိုင်းမှန်စီနယ်ဆွန်ဘရာဘုံဒေသတွေမှာအစိုးရစစ်တပ်နဲ့ကချင်လွှမ်းမြောက်ရေးတပ် KIA တို့ကြားတိုက်ပွဲတွေအတော်လေးဆက်လက်ပြင်းထန်နေပြီးအရက်သားတွေထိခိုက်သေးဆုံးသလိုတိုက်ပွဲဖြစ်တဲ့နေရာတွေမှာပြည်သူတော်တော်များများပိတ်မိနေကြတယ်လို့ကချင်ဒေသခံတွေကပြောပါတယ်။ပိတ်မိနေစေဒေသခံပြည်သူတွေကိုကချင်ပြည်နယ်အစိုးရနဲ့လွှတ်တော်သက်ဆိုင်ရာတာဝန်ရှိသူတွေအနေနဲ့ကဲထုတ်ပေးဖို့အရေးတကြီးအကူအညီလိုအပ်နေတယ်လို့ကချင်စစ်ပြေးဒုက္ခသည်တွေအရေးကူညီပေးသူတွေကပြောပါတယ်။နောက်ဆုံးရသတင်းကိုမဆုမွန်ကစူးစီးတင်ပြထားပါတယ်ရှင်။
မငိမ့်ညံ့နိုင်သေးတဲ့ကချင်ပြည်နယ်ရဲ့တကြောပြန်တိုက်ပွဲတွေကဒီရက်ပိုင်းတွင်အတော်လေးပြင်းပြင်းထန်ထန်ပြန်ဖြစ်လာနေတာပါအထူးသဖြင့်ကတော့ကချင်ပြည်နယ်တနိုင်းမန်စီနဲ့ဆွန်ဘရာဘုံဒေသ၃နေရာမှာအစိုးရစစ်တပ်ဘက်ကကချင်လူမျိုးရေးအဖွဲ့ KIO လက်အောက်ခံကချင်လက်နက်ကိုင်တပ် KIA တပ်စခန်းရှိတဲ့နေရာတွေကိုလေကြောင်းနဲ့ရောလက်နက်ကြီးတွေနဲ့ပါဇက်တိုက်ဆိုသလိုပစ်ခတ်တိုက်ခိုက်နေတယ်လို့ဒီတိုက်ပွဲတွေကြောင့်အသက်လူပြေးနေရတဲ့ကချင်စစ်ပြေးဒုက္ခသည်တွေကိုကိုရိုင်းသွားရောက်ကယ်ထုတ်ပေးနေတဲ့ကချင်ငိမ့်ညံ့ရေးကွန်ရက်ကမခွန်းကြာကအခြေအနေကိုအခုလိုပြောပြပါတယ
်လုံးလုံးဆယ်မှာတော့ဒီတိုက်ပွဲဖြစ်နေတာ၃မျက်နှာမှာတပြိုင်နက်ထဲဖြစ်နေပါတယ်ဆွန်ဘရာဘုံဘက်မှာရယ်နောက်တစ်ခုကတော့ဒီမန်စီမြို့နယ်ဘုံလင်ကာဘက်မှာရယ်ပြီးလို့ရှိရင်အခုဒီတနိုင်း၃မျက်နှာပြိုင်သူဖြစ်နေပါတယ်တစ်ဖက်ကနေပြီးတော့မှဒီကျွန်တော်တို့လက်ဆက်တည်ရာစုတင်လုံကလည်းအနောက်ကိုဆုတ်သွားပြီဖြစ်တယ်ပေါ့ဒီမြန်မာနိုင်ငံရဲ့အနာဂတ်ဟာအင်တာမတ်ဆိုရင်ပူပါမှုကောင်းနေပြီဘာဖြစ်လို့လဲဆိုရင်တော့ဒီယုံကြည်စိတ်ချမှုဆိုတာအစိုးရဘက်မှာတော့၎င်းတပ်မတော်မှာတော့၎င်းလုံးဝမရှိတော့ဘူးဖြစ်နေတယ်ဒီတော့ဒီပြည်သူလူထုကိုမထိခိုက်ဘူးဆိုလို့ရှိရင်တော့ကျမတို့တိုက်ပွဲချင်းချင်းတိုက်ပွဲပဲဖြစ်နေတယ်ဆိုရင်တော့အများကြီးတက်တာပါလေလောလောဆယ်တော့ဒီမုံတိန်ပါဆိုရင်လည်းအယောက်တရာကျော်ကိုကျမတို့တွားပြီးတော့မှတည်ထုတ်ခဲ့ရတာဖြစ်တယ်စံတာဘုံကကလည်းအခုအင်ချီတရာကျော်ကဒီတော့ထဲမှာပြန်ပြီးခုနေရပြီဖြစ်တယ်အဲ့တော့ဒီယာတီဟာတောင်းသားတွေအတွက်ဆိုလို့ရှိရင်လည်းစာမီးဘွက်ဖြေဆိုရမယ့်ယာတီဖြစ်တယ်ဒီလိုအခြေအနေမျိုးမှာနှစ်တိုင်းလိုလိုဒီပွင့်နေမြရာဒီမှာပဲဒီလိုတိုက်ခိုက်နေတာဟာဒါစနစ်တကျကိုရည်ရွယ်ချက်ချင်းရှိနဲ့ညှိချရင်မရအောင်လို့ကြံခံပြီးတော့တိုက်နေတာနဲ့ပဲတူနေတာဖြစ်တဲ့အတွက်ကြောင့်မလို့ကျမတို့နိုင်ငံသားတယောက်အနေနဲ့တော့ဒါလုံးဝမဖြစ်သင့်ဘူးရတန်းကရပ်ပြီးတော့မှအလုံးစုံဝဲပေါ်ကိုပြန်ခေါ်ဆောင်ပြီးတော့မှရင်းချမ်းကြီးကိုပဲပြန်ပြီးဆက်လုပ်စီချင်ပါတယ်ရှင
်။ကချင်ပြည်နယ်တနိုင်းမြို့နယ်တွေကပရင်မော်ရဲမှာတော့ဒီကနေ့အထိတိုက်ပွဲတွေဟာပြင်းထန်နေပြီးလက်နက်ကြီးပစ်ခတ်မှုတွေနဲ့လေကြောင်းတိုက်ခိုက်မှုတွေနဲ့ပါထိုးစစ်ဆင်တိုက်ခိုက်နေသလိုမော်ရဲမှာလည်းအခုတည်းကအလုံသမားတွေနဲ့ဒေသခံပြည်သူတွေဘဲမှထွက်မရဘဲပိတ်မိနေဆဲဖြစ်တယ်လို့ကချင်လူမှုဖွံ့ဖြိုးရေးဖောင်ဒေးရှင်းကဥစော်ချက်ကပြောပြပါတယ်။
ခုလိုလို့ရှိကချင်ပြည်သားဒီတဲ့တနိုင်းဘက်မှာပူပြီးမှမနေ့ကတည်းကနဲ့ပူပြီးမှပြင်းထန်လာတယ်။အခုတောက်လျှောက်တဲ့အခုဒီနေ့လည်းတနိုင်းဘက်မှာအင်မတန်ပြင်းထန်နေတဲ့ပေါ်ရရှိတယ်ပြီးတော့အခုစုရကတ်မတော်ကအနေနဲ့မော်ရဲရလူတွေကိုလည်းလက်သက်လဲလာအခုပိတ်ထားတယ်လို့ပြောတယ်မော်ရဲလူတွေကထွက်လို့လည်းမရဝင်လို့လူလည်းမရအဲ့မှာစီးပွားရှာတဲ့လုပ်ငန်းရှင်တွေရောအပြစ်မအဲ့မှာလူသမားတွေရောအများကြီးရှိတာပေါ့အဲ့ဒါပိတ်မိနေတဲ့တည်င်းတွေကြားနေရပါတယ်အဲ့ဒါတော့တိုက်ပွဲရလဲပူပူပြီးမှပြင်းထန်တဲ့အနေအထားမှာရှိတယ်ဒါကြောင့်ကျွန်တော်တို့ကဒီတဲ့ပူပူပြီးမှစူးရတဲ့အနေအထားဆိုတော့ခုနပြောသူလိုပါပဲရင်းချမ်းကြီးကတော့ကျွန်တော်တို့ကချင်ကြကြဒီတိုင်းသားကြကြတော့ပူပူမှဝေးတာနဲ့တို့ကျွန်တော်တို့အဲ့လိုပဲအဲတုံတက်မိတယ်မနေ့ရက်တည်းအရက်သားတွေတည်ကြတညာရတဲ့တည်းရှိတယ်အဲ့ဒီပုံမှာလဲဒါလည်းလေချောင်းတိုက်ခိုက်တဲ့အပေါ်မှာအရက်သားပြည့်နဲ့ပြည်သူတွေတညာရတဲ့တည်ဆုံးရတဲ့အခြေအနေတွေထိရောက်သွားတာပေါ့
ပြစ်ခတ်တိုက်ခိုက်မှုတွေအတွင်းအရက်သားတချို့တည်ဆုံးတယ်လို့ဒေသခံပြည်သူတော်တော်များများလည်းထိခိုက်တညာရခဲ့ကြတဲ့အတွက်အခုလိုစည်ရေးပြည်ပခါတွေအတွင်းအရက်သားတွေထိခိုက်သေးကြရတဲ့အနေအထားပေါ်သက်ဆိုင်ရာတာဝန်ရှိသူတွေအနေနဲ့စည်ရေးကိုအမြန်ဆုံးပြေလည်အောင်ဖြေရှင်းပေးစီလိုတယ်လို့ဥစော်ချက်ကပြောပါတယ်
ကျွန်တော်တို့ပြည်နယ်စုရကိုကိုညတောင်းချင်းကချင်တာတော့ဒီပိတ်မိနေတဲ့လူတွေကိုဒီပြည်နယ်စုရကနဲ့တက်ဆိုင်ရာလူကြီးတွေလွတ်တော်ကိုယ်စားလှယ်တွေအမှရှိတဲ့လွတ်တော်ကိုယ်စားလှယ်တွေသူတို့အဲနီလန်းချာပြီးမှကေထုတ်ဖို့အင်မတန်လူလာအပ်တဲ့အချင်းဖြစ်တယ်လို့ကျွန်တော်အဲ့လိုပဲညီနေ
စစ်ဘေးရှောင်တဲ့ပြည်သူတွေကိုအခုလောလောဆယ်မှာတော့ဒုက္ခသည်အရေးကူညီပေးနေသူတွေကကယ်ထုတ်ပေးနေပြီးလိုအပ်တဲ့အကူအညီတွေပေးနေပေမဲ့လို့စစ်ရေးကအတော်လေးပြင်းထန်နေတာမို့ကားလမ်းတွေပါပိတ်ထားတဲ့အခြေအနေကတော့စိုးရင်စရာအနေအထားဖြစ်နေတယ်လို့ကချင်ဒုက္ခသည်အရေးကူညီပေးနေတဲ့မခွန်ကြာကပြောပါတယ
်တိုက်ပွဲကြားမှာညှက်သွားတဲ့အတွက်ကြောင့်မလို့ဒီမိုင်းခေါင်ကစခန်းမှုကနေပြီးတော့မှတစ်ဆင့်ခွေခွေတောင်းပြီးတော့မှပြန်လည်ပြီးတော့တည်ထုတ်ရတာပါအခုဒါပေမဲ့အကုန်လုံးမပြီးဘူးရှင့်မပြန်နေတာတွေလည်းရှိနေတယ်အဲ့နေရာကလည်းဒီမနေ့တခေါက်ပြန်တိုက်ပွဲဖြစ်တော့အခုချိန်မှာတော့ကျမတို့ဒီအဆက်အသွယ်ရလည်းပြတ်နေတော့ဘလောက်ပြန်ထပ်ဖြိခိုက်လဲဆိုတာလည်းမပြောတတ်ဘူးချိန်လုံးလုံးတဲ့လူတွေလည်းမောပြီပေါ့ဖက်ဖက်မောပြီတစ်ဖက်ကကဲတဲ့လူကကဲနေတယ်တဲထုတ်တဲ့လူရဲ့တဲထုတ်နေတယ်စစ်တပ်နှစ်ဖက်တွေကတော့ပျော်ပျော်ကြီးပဲပြစ်တိုက်နေမယ်ဆိုလို့ရှိရင်တော့လည်းပဲအဲဘလို့ပြောရမှန်းတော့မသိတော့ဘူးရှင့်လောလောဆယ်တော့
ကချင်ပြည်နယ်အတွင်းမှာကချင်လက်နက်ကိုင်တပ် KIA နဲ့မြန်မာအစိုးရတပ်တို့ကြားပြီးခဲ့တဲ့2012ကနေစလို့တိုက်ပွဲတွေဖြစ်ခဲ့တာဖြစ်ပါတယ်ဒါကြောင့်ဒီတိုက်ပွဲတွေကြောင့်တင်းချီတဲ့ဒေသခံပြည်သူတွေဟာတရုတ်မြန်မာနယ်စပ်အပါအဝင်ကချင် င်လူမျိုးရေးတက်ထိန်းချုပ်နေမြေကဒုက္ခသည်စခန်းတွေအစိုးရထိန်းချုပ်ရနေမြေကဒုက္ခသည်စခန်းတွေမှာခိုလုံနေကြရတာနှစ်ချီကြာမြင့်နေပြီဖြစ်ပါတယ်။အယက်သားအစိုးရလက်ထက်ညီညာရေးဦးစားပေးဖော်ဆောင်နေပေမဲ့လို့အယက်သားအစိုးရလက်ထက်ညီညာရေးဦးစားပေးဖော်ဆောင်နေပေမဲ့လို့အစိုးရတက်တဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တချို့တို့ကြားတိုင်းရင်းဒေသတွေမှာတော့စီရေးထိုးစစ်တွေဆင်ပြီးဆက်လက်တိုက်ခိုက်နေကြဆဲဖြစ်ပါတယ်ရှင်။